ုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုရင်းဟေဇာကမြန်မာပြည်သူတွေကိုနှစ်တက်နှုတ်ခွန်းဆက်တာရမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေကြောင်းပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့အကျက်တဲတွေကိုလည်းမြန်မာပြည်သူတွေဥဆောင်ပြီးဖြည့်ရှင်းနိုင်မှုမျှော်လင့်ကြောင်းပြောကြားခဲ့တာပါ။အလ
ောသေကလာပါရှိ I'm Nurdin Hesa, the Special Envoy of the United Nations Secretary General.
မြန်မာရေးကိုဖြည့်ရှင်းဖို့ကြိုးစားတဲ့အခါမှာပြည်သူကပဲဥဆောင်ရတာဖြစ်ရပါမယ်။ဖြည့်ရှင်းတဲ့အခါမှာလည်းပြည်သူတွေရဲ့ဆန္ဒမြန်မာလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်တွေလိုလားတဲ့စီးလုံးညီညွတ်မှုဒီမိုကရေစီတန်းတူအခွင့်အရေးတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အခြေခံမှုတွေကိုထင်ရှားမှုရှိစေရမှာဖြစ်ပါတယ်လို့နေတိကူအကျိုးတောက်ကြံလေးကထုတ်ပြန်လိုက်တဲ့ဗီဒီယိုမှာပြောဆိုသွားတာပါ။အားလုံးတက်ပိုးပြီးကောင်းတဲ့အနာဂတ်ရအောင်ပုံဖော်တဲ့အခါမှာတော့မြန်မာပြည်သူတွေကြီးတက်တက်ဆောင်ရွက်ရတာမျိုးမဟုတ်ဘဲအထူးကိုယ်စားလှယ်ပါပါဝင်ပြီးပြည်သူတွေရဲ့အတန်ကို view တစ်စိုက်နားထောင်မှာဖြစ်တယ်လို့ပြည်သူတွေစီကလေ့လာသင်ယူပြီးပြည်သူဆန္ဒကိုနားလည်အောင်ကြိုးစားသွားမယ်လို့လည်းကတိပေးခဲ့ပါတယ်။2022ခုနှစ်နှစ်သက်ဟာစိတ်ဓာတ်ခွန်အားတွေအတက်တပံရရှိစေမယ့်နှစ်ပြည်내ထူထောင်ရေးနှစ်ဖြစ်တဲ့သဘောထားကြဖို့လည်းအထူးကိုယ်စားလှယ်ကဆုမွန်ကောင်းတောင်းပေးခဲ့ပါတယ်။စင်ကာပူနိုင်ငံသူအထူးကိုယ်စားလှယ်ဟေဇယ်ကိုတော့အောက်တိုဘာလမှာတာဝန်တန်းကုံဆုံးသွားတဲ့ဆွစ်ဇာလန်နိုင်ငံသူခရစ်စတင်းဘော့ဂ်နာရဲ့နေရာမှာအစားထိုးခံထားတာဖြစ်ပါတယ်။